မြန်မာနိုင်ငံကိုပြန်ပို့ပေးအတွက်ရိုဟင်ဂျာလူမျိုးတွေကဘင်္ဂလားဒေ့ရှ်နိုင်ငံမှာတနင်္ဂနွေနေ့ကတောင်းချီဆန္ဒပြခဲ့ကြပါတယ်။2019ခုနှစ်ကလူတသိန်းလောက်ဆန္ဒပြပြီးကလေးကဘင်္ဂလားဒေ့ရှ်နိုင်ငံကခုလိုလူစုလူဝေးလှုပ်တာကိုပိတ်ပင်ခဲ့ပါတယ်။ဒါပေမဲ့ရိုဟင်ဂျာဒုက္ခသည်တွေဟာတနင်္လာနေ့မှာကြားရောက်လာမဲ့ကမ္ဘာဒုက္ခသည်များနေ့အကျိုးအဖြစ်ဒုက္ခသည်စခန်းအနှံ့အပြားမှာအိမ်ပြန်ရေးလှုပ်ရှားမှုအဖြစ်တစ်ချိန်တည်းမှာဆန္ဒပြခဲ့ကြတာဖြစ်ပါတယ်။ဒုက္ခသည်စခန်းတွေမှာကျွန်တော်တို့မနေခြင်းမဘူးဒုက္ခတဲ့ဘဝကမလွယ်ပါဘူးငရဲပါလုံလောက်ပါပြီအိမ်ပြန်ကြပါစို့လို့ရိုဟင်ဂျာရက်ရွာအသိုက်ဝင်းကောင်းဆောင်ဆာယက်ဦးလာကဒီနေ့လှုပ်ရှားမှုစုအုံးပွဲမှာပြောကြပါတယ်လွန်ခဲ့တဲ့အပတ်နိုင်ငံကြီးဝန်ကြီးဌာနအတွင်းဝင်များရဲ့အစည်းအဝေးအပြီးမှာအခုလှုပ်ရှားမှုကဖြစ်လာခဲ့တာပါအဲ့ဒီအစည်းအဝေးမှာရိုဟင်ဂျာတွေကိုဒီနေ့အတွင်းမှာလက်ခံဖို့မြန်မာနိုင်ငံကိုတိုက်တွန်းခဲ့ကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံကြီးဝန်ကြီးဌာနတာဝန်ရှိသူကAFPသတင်းဌာနကိုပြောပါတယ်လွန်ခဲ့တဲ့9နှစ်ကရခိုင်ပြည်နယ်မြောက်ပိုင်းမှာမြန်မာစစ်တပ်ကစစ်ဆင်နွှဲခဲ့တဲ့အတွက်ကြောင့်ရိုဟင်ဂျာတွေဟာဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခဲ့ကြရတာပါ။ကုလသမဂ္ဂကဖွဲ့စည်းပေးလိုက်တဲ့တိကျလွတ်လပ်သောစုံစမ်းစစ်ဆေးရေးအဖွဲ့ကမြန်မာစစ်တပ်ပေါ်လူမျိုးသုံးသပ်ဖြတ်မှုနဲ့လူသားမျိုးနွယ်တရားလုံးပေါ်ကျူးလွန်ခဲ့တဲ့ရာဇဝတ်မှုတွေနဲ့စုံစမ်းစစ်ဆေးအရေးယူဖို့တင်ပြခဲ့ပါတယ်။